Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ် January 6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်စီစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်မှုကကျမစုမမ
။ခန့်တော်ညခန့်ကိုမနေ့ကကျွန်တော်တို့မြို့နယ်
အဲ့လိုပြောတဲ့နေ့ဖြစ်ပါစေ။ကျွန်တော်တပောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျ။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်9ရပ်ကိုအကောင့်ထဲပေါ်ရေးဟာအရေးကြီးပြီးစစ်ကောင်စီကိုအကောင့်ထဲပေါ်ဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်2ယောက်ကတိုက်တွန်းလိုက်ပါတယ်။ဩစတြေးလျနိုင်ငံသားရှန်တနယ်ကိုချင်းချက်ခံဝင်ဂရီးနဲ့အချင်းတော်ကပြန်လွတ်ပေးခဲ့တဲ့လူငင်းကွင်ကိုပြတ်လဲရုပ်သိမ်းကြောင်းစစ်ကောင်စီကဒီဇင်ဘာလ6ရက်နေ့မှာကြေညာခဲ့တာကိုရှန်တနယ်ကအတည်ပြုလိုက်ပါတယ်။ယူကရိန်းနိုင်ငံကစစ်ပွဲလို့အရသားတွေနေထိုင်ရနေရာတွေမှာဘယ်သူဘဲဝါမခွဲခြားဘဲတိုက်ခိုက်တာကဖျားသခင်နဲ့လူသားစာမှုကိုဆန့်ကျင်တဲ့စစ်ပွဲတွေဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကပြောကြားလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့သခိုင်းတိုင်းပလဲမြို့နယ်တွေကရဲစခန်းနဲ့ထွေအုံရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကန်တောင်ရဲစခန်းကိုလည်းဝင်ရောက်တိုက်ခိုက်လို့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးကာကွယ်နေရပါတယ်။
ကတော့ရန်ကုန်ကိုမနေ့ကကျွန်တော်တို့မြို့နယ်မှာရှိတဲ့တပ်ပေါင်းစုတွေတို့ကလည်းတိုက်ခိုက်ခဲ့တာပေါ့နော်။နေ့တိုင်းကျောလောက်မှာစကမ်းသိန်းလူသိန်းဆဲမှာလေရဲနဲ့ဓာတ်ပြီးတော့ပြစ်ခတ်ရတယ်။လေရဲမရှိနဲ့လာဖြစ်တယ်။နောက်ကလေရဲ
ကိုတက်ခဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ပြောပြပေးခဲ့တာဖြစ်ပါလေရှင်။ဒီသတင်းနဲ့အတူစကိုင်းတိုင်းစလင်းကြီးဘက်မှာလည်းကျေးရွာ9ရွာကိုစစ်ကောင်စီတပ်ကမီးနဲ့လိုက်ပြီးတော့ရှို့နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမှာတော့ပွဲကုန်းတရက်ကွက်မှာမနေ့ညတုန်းကလက်နက်ကြီးကြလို့ပြည်သူတို့အသက်ဆုံးခဲ့ရပါတယ်။ရှမ်းတောင်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေနောက်ရခိုင်ဘက်မှာတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်အလူဦးရေဆေးတွေကိုဒီနေ့ကနေစပြီးတော့ကွင်းစင်းပြီးတော့ကောက်ယူနေပါပြီ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင
်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်9ရပ်ကိုအကောင့်ထဲပေါ်ရေးဟာအရေးကြီးပြီးစစ်ကောင်စီကိုအကောင့်ထဲပေါ်ဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်2ယောက်ကတိုက်တွန်းလိုက်ကြပါတယ်။2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်2021ဧပြီလမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါတဲ့ရောက်သဘောတူခဲ့တဲ့အချက်၅ချက်ကိုခေါင်းဆောင်ညောက်ကရည်ညွှန်းပြောကြတာဖြစ်ပါတယ်။ဂျကာတာမြို့တော်ရဲ့အပြင်ဘက်ဘိုကောမြို့မှာတင်းလာနေကအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကအခုလိုပြောလိုက်တာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းကြွယ်ဝတည်ငြိမ်အောင်ဆောင်ရွက်ကြရမှာအာဆီယံဟာအချက်ချကြတဲ့အခမ်းအနားကဆက်လက်လှုပ်ဆောင်ကြဖို့လဲခေါင်းဆောင်ညောက်ကသဘောတူလိုက်ကြပါတယ်။စီဘာရေးပူပေါင်းဆောင်ရည်အပြင်ရွှေပြောင်းလုံသားတွေပေါ်အလုတ်ကန်ရှာဖွေရေးကုမ္ပဏီတွေကခေါင်းပုံမဖြတ်နိုင်အောင်အကာအကွယ်ပေးရတဲ့အတွက်လည်းနိုင်ငံတော်သဘောတူညီကြပါတယ်။မလေးရှားဝန်ကြီးချုပ်မစ္စတာအန်ဝါဟာအင်ဒိုနီးရှားနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိခဲ့ပြီးတနင်္လာနေ့မှာကျိုးဆိုးတဲ့အခမ်းအနားကိုအကျင့်ပါခဲ့ပါတယ်။တနင်္ဂနွေနေ့ညမှာတော့အင်ဒိုနီးရှားသမ္မတကညစာစာပွဲနဲ့တီခင်းအပ်ခံခဲ့ပါတယ်။
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနယ်ကိုချင်းချက်ခံဝန်ဂတိနဲ့အချင်းတောင်ကနေပြန်ပြီးတော့လွှတ်ပေးခဲ့တဲ့လူငင်းခွင်ကိုပြန်လည်ရုပ်သိမ်းကြောင်းစစ်ကောင်စီကဒီဇင်ဘာလ6ရက်နေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီမကြသေးခင်ရက်တွေကမှဒီကြေညာချက်ကလူမှုကိုယ်ရက်တွေမှပြန့်နှံ့ခဲ့တာဖြစ်ပါတယ်။သူ့အနေနဲ့နောက်တစ်ကြိမ်ပြစ်ဒဏ်ကျူးလွန်ခဲ့တဲ့ဆိုရင်လွှတ်ပေးတော့ကကျွင်းချန်ခဲ့တဲ့ပြစ်ဒဏ်တွေကိုတပေါင်းတစ်စီးတည်းကြခံရမယ်လို့ဆိုပြီးခံဝန်ဂတိနဲ့ပြန်လွှတ်ပေးခဲ့ပေမဲ့မစ္စတာရှောင်းတာနယ်ဟာအခုအခါမှာတော့ Facebook လူမှုကိုယ်ရက်နဲ့သတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မမှန်မကန်ပြောကြားနေတဲ့အတွက်အဲ့ဒီလိုပြန်ရုပ်သိမ်းရတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA ကနေပြီးတော့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားတာမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့စီးပွားရေးပညာရှင်ရှောက်တန်တဲ့ဘက်ကတော့စိတ်ပျက်စရာပါပဲ။ဒီသတင်းကတော့အတုမဟုတ်ပါဘူးလို့ VOA ရဲ့အမေကိုပြန်လည်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်က2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင် NLD ဆိုရအဖွဲ့ဝင်တွေနဲ့အတူစီးပွားရေးပ ညာရှင်ရှောင်းတန်းနောက်ကိုဖမ်းဆီးပြီးတော့ထောင်ချခဲ့တာဖြစ်ပါတယ်။သူ့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနောက်လူဝင်မှုဥပဒေချိုးဖောက်မှုတွေနဲ့ဆွတ်ဆွဲပြီးတော့ထောင်နဲ့၃နှစ်ချမှတ်လိုက်ပေမဲ့နှစ်နှစ်နီးပါးသူထောင်ချခံရပြီးတဲ့နောက်မနှစ်2022ခုနှစ်နိုဝင်ဘာလ18ရက်နေ့ကပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။သူဟာသူ့ရဲ့နိုင်ငံရင်းအော်စတြေးလျနိုင်ငံကိုပြန်သွားပြီးခဲ့တဲ့နောက်မှာတော့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာအသိမ့်မွေ့ဆုံးမြန်မာပြည်သူတွေကိုရုံမှယူသွတ်သူတွေကအုပ်ချုပ်နေတဲ့အတွက်သူ့အနေနဲ့ယူကျုံမရဖြစ်ရပါတယ်ဆိုပြီးရေးသားခဲ့ပါတယ်။ဒါအပြင်သူ့အနေနဲ့မိသားစုနဲ့ပြန်ဆောင်ခွင့်ရလို့ဝမ်းသာရပေမဲ့မြန်မာပြည်သူ53တန်းကတော့သူတို့ကိုကိုစားမပြုတဲ့အုပ်ချုပ်သူတွေရဲ့လက်ထက်မှာဒုက္ခဆက်ပြီးတော့ခံနေရတယ်ဆိုပြီးရေးသားခဲ့တာပါ။ဒါအပြင်ဩစတြေးလျနိုင်ငံအနေနဲ့မြန်မာစစ်ကောင်စီတာဝန်ယူတဲ့သူတွေကိုအရေးယူတန်းခတ်ဖို့ပါသူပထမဆုံးပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာဩစတြေးလျသတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံကစစ်ပွဲလို့ရဲသားတွေနေထိုင်ရနေရာတွေမှာဘသူပဲဝါမခွဲခြားပဲတိုက်ခိုက်တာကဖျားသခင်နဲ့လူသားဆံမှုကိုဆန့်ကျင်တဲ့စစ်ပွဲတွေဖြစ်တယ်လို့ပုပ်ယဟန်မင်းကြီး Francis ကဒီကနေ့ Vatican မှာပြောကြားလိုက်ပါတယ်
။ Hoy en corso la terza guerra mondiale di un mondo globalizzato dove i conflitti interessano direttamente solo alcune aree del pianeta.
အလုံးချင်းတွေ့ဆက်ဆက်နေထိုင်တဲ့ကမ္ဘာမှာပဋိပက္ခတွေကနေရာတချို့မှာကွက်ဖြစ်နေတဲ့ဆိုပေမဲ့အလုံးဝင်ပါနေတဲ့တတိယကမ္ဘာစစ်ကိုရင်ဆိုင်နေရပါတယ်။ယူကရိန်းစစ်ပွဲကအနီးစပ်ဆုံးလက်တမလို့ဖြစ်ပျက်နေတဲ့ဥပမာပါပဲလို့ပုံချာမင်းကြီး Francis ကဗာတီကန်မှာခန့်ထားတဲ့တန်တမာတွေကိုတွေ့ဆုံပြီးကမ္ဘာခြေနေမိန့်ခွန်းမွေးချရာမှာထည့်သွင်းပြောဆိုသွားခဲ့တာပါ။အရသားတွေနေထိုင်တဲ့အခြေခံအဆောက်အုံတွေဖြည့်ဆည်းခံရတိုက်စုံမှုတွေဟာတင်းနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လည်းမဟုတ်ပဲငမမှုမှုနဲ့ရာသီဥတုအေးအေးတံကိုမခံနိုင်လို့တိုက်စုံရတာတွေလည်းရင်ဆိုင်နေရတယ်ဆိုတော့ကိုပုပ်ယဟန်မင်းကြီးကထောက်ပြသွားခဲ့ပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေအကြနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေကြပါတယ်။နှစ်ဖက်တပ်ဖွဲ့တွေအကြတစ်ဖက်စီကဖမ်းဆီးထားတဲ့အကျဉ်းသား50စီတနင်းကနေနေ့မှာအပြန်အလှန်လဲလှယ်လိုက်တဲ့အကြောင်းရုရှားနဲ့ယူကရိန်းတပ်တွေကအတည်ပြုပါတယ်။လွတ်မြောက်လာတဲ့ရုရှားစစ်သား50ကိုကျမိုင်းရင်းနဲ့စိတ်ပိုင်းဆက်ရကုသပေးဖို့မော်စကိုကိုလေရင်နဲ့ပြန်ပို့မယ်အကြောင်းရုရှားကာယဝန်ကြီးဌာနကပြောပါတယ်။ယူကရိန်းဘက်ကလည်းစိတ်ဆက်ညှိနှိမ်မှုအရယူကရိန်းစစ်သား50လွတ်မြောက်လာတဲ့ဆိုရာနဲ့သတင်းချက်လက်တွေကိုအတည်ပြုပါတယ်။
ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သုံးပွင့်ဆိုင်မြောက်အမေရိကတိုက်ထိပ်သီးအစည်းအဝေးပွဲမကျင်းပခင်မှာပဲမက္ကဆီကိုသမ္မတ Andre Manuel Lopez Obrador ကအမေရိကန်သမ္မတ Joe Biden နဲ့ဒီကနေ့ January 6ရက်နေ့မှာတီးခြားတွေ့ဆုံမှာဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်သူတွေရဲ့အရေးဥရုယာတီပြောင်းလဲမှုကုံတွယ်ရင်းနဲ့ကုံထုတ်လုပ်မှုစတဲ့အကြောင်းအရာတွေကိုဦးစားပေးပြီးဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဖြစ်လာပြီးတော့မက္ကဆီကိုနိုင်ငံကိုပထမဦးဆုံးချိန်တွားရောက်ခဲ့တဲ့ခီးစဉ်အတွင်းအမေရိကန်သမ္မတ Joe Biden အနေနဲ့မြောက်အမေရိကတိုက်ရဲ့ဘုံရီမန်းချက်ကိစ္စကိုအလေးပေးဆွေးနွေးသွားမယ်လို့အမေရိကန်သမ္မတအင်ဖြူတော်ပြောခွင့်ရကရင်ဂျင်ဖီရက်ကပြောပါတယ်။ဒါအပြင်လက်နက်မူရစေဝါနဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးခံရတွေမှာပူးပေါင်းဆောင်ရွက်ဖို့အပြင်ဥရုယာတီပြောင်းလဲမှုနဲ့ဒေတာရင်းပုံမှန်မဟုတ်တဲ့ရွှေပြောင်းနေထိုင်မှုစတဲ့အကြောင်းအရာတွေကိုပူးတွဲဖြေရှင်းနိုင်ရေးကိစ္စတွေကိုလည်းသမ္မတဘိုင်ဒန်ကဒီခီးစဉ်အတွင်းမှာကြေညာသွားဖို့ရှိတယ်လို့အင်ဖြူတော်ပြောခွင့်ရကပြောပါတယ်။ထိပ်သီးစည်းဝေးပွဲမကျင်းပခင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်၊ကနေဒါဝန်ကြီးချုပ်နောက်ပြီးတော့မက္ကဆီကိုသမ္မတတို့သုံးဦးဟာသူတို့ရဲ့ဇနီးနေနဲ့အတူညစာအတူစားဖို့ရှိပါတယ်။သမ္မတဘိုင်ဒန်ဟာမက္ကဆီကိုတနင်္ဂနွေနေ့နောက်မိုင်းတုန်းကမရောက်လာခင်မှာနေဆက်အမေရိကန်မျိုးဖြစ်တဲ့အယ်ပါဆိုကိုတွားရောက်ပြီးတော့အဲ့ဒီမှာရောက်ရှိနေတဲ့ထောင်တောင်းချီတဲ့တောင်နဲ့လက်တင်အမေရိကတိုက်ကရွှေပြောင်းနေထိုင်သူတွေရဲ့အရေးကိုကိုယ်တိုင်လေ့လာကြည့်ရှုခဲ့ပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကနေ့လာလင်းညသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်ရဲဝါထောက်ပံ့ကျုံးကိုဥတီပြီးစစ်လေရင်နဲ့ရေတပ်သမုဒ္ဒရာပေါင်းတဲ့အကြီးစားထိုးစစ်စည်ရေးလက်ကျင့်မှုတရက်ကိုတနင်္ဂနွေနေ့ကလက်ကျင့်ခဲ့ကြပါတယ်။တရုတ်ရောထောက်ပံ့ကာဝေးဝန်ကြီးဌာနကဒီလိုလက်ကျင့်တာကိုအတည်ပြုပြောကြားကြပါတယ်။တနင်္ဂနွေနေ့မနက်6:00ကနေတနင်္လာနေ့မနက်6:00အထိ24နာရီအတွင်းတရုတ်ပြည်သူ့တပ်မတော်လေရင်58စင်းနဲ့စစ်လက်သမုဒ္ဒရာ၄စင်းဟောထိုင်ဝမ်ကိုဥတီပြန်သန်းလာခဲ့ကြတယ်လို့ထိုင်ဝမ်အမျိုးသားကာဝေးဝန်ကြီးဌာနကတနင်္လာနေ့မနက်မှာပြောပါတယ်။စီလေကျင်နာကတနင်္လာနေ့အထိဆက်လက်လေ့ကျင့်နေကြပြီးထိုင်ဝမ်ရဲ့ကာကွယ်ရေးဒုံးကျည်စနစ်ကနေတရုတ်လေရင်နဲ့စစ်သမော့တွေကိုစောင့်ကြည့်နေပါတယ်။ အခုလိုစီရေးလေ့ကျင့်မှုကဂျာမနီနိုင်ငံကလွတ်တော်ကိုယ်စားလှယ်အမတ်တွေတနင်္လာနေ့မှာထိုင်ဝမ်ကိုရောက်ရှိလာတာနဲ့လည်းတိုက်ဆိုင်နေပါတယ်။လွတ်တော်ကိုယ်စားလှယ်အမတ်တွေကိုဂျာမနီလွတ်တော်ကာကွယ်ကော်မတီရဲ့ဥက္ကဋ္ဌမာရီအန်ဂျီစထရက်ဇင်မာမန်ကဦးဆောင်လာတာပါ။ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်သမ္မတဇိုင်အင်းဝမ်ထိုင်ဝမ်အမျိုးသားလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့တရုတ်ပြည်မှာရည်ရဲကောင်စီဥက္ကဋ္ဌတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကရှုတ်ချလိုက်ပါတယ
်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိတာကဒီအနောက်အုပ်စုကနေပြီးတော့အရေးပါတဲ့မဟာမိတ်နိုင်ငံတွေကိုတွားရောက်မဲ့သတင်းတပတ်ကြာခီးစဉ်ကိုဒီကနေ့ဇန်နဝါရီလ9ရက်နေ့မှာစတင်လိုက်ပါတယ်။ဒေတာတွေဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်ရေးမှာတော့ဂျပန်ကဒုတိယကမ္ဘာစစ်ရဲ့နောက်ပိုင်းအကြီးအမားဆုံးစီးရေးတိုးချဲ့တည်ဆောက်မဲ့အစီအစဉ်ကိုထုတ်ဖော်ပြောဆိုပြီးမှဥရောပခီးစဉ်ထွက်လာတာဖြစ်ပါတယ်။ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေမေလမှာထိပ်သီးစည်းဝေးပွဲလက်ခံကျင်းပဖို့ရှိတဲ့ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်၊ဗြိတိန်၊ပြင်သစ်၊အီတလီနဲ့ကနေဒါနိုင်ငံကခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်မှာတော့စီးပွားရေးလုံခြုံရေးနဲ့တပိုင်းလျက်စစ်လျက်ကူးပစ္စည်းတွေကနေတဆင့်ယူကရိန်းစစ်ပွဲနျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့တရုတ်မြောက်ကိုရီးယားတို့နဲ့ဆက်ဆံရေးတင်းမာလာနေတဲ့အကြောင်းအရာတွေပါဝင်မှာဖြစ်ပါတယ်။အခုနှစ်အတွက် G7 အဖွဲ့ဝင်တွေရဲ့ခေါင်းဆောင်နိုင်ငံအဖြစ်နဲ့ဂျပန်ဘက်ကစဉ်းစားထားတဲ့အကြောင်းအရာကိုထက်မှန်အတည်ပြုမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသအဖြစ်တည်ရှိနိုင်ရေးဘယ်လိုဆောင်ရွက်ကြမလဲဆိုတာဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်ရှင်။
ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်3ယောက်ကိုတပ်ဖြတ်ခဲ့တဲ့ဆွဆွဲချက်နဲ့ဆန္ဒပြသူ3ယောက်ကိုအီရန်တရားရုံးကတနင်္လာနေ့မှာနောက်ထပ်တရားချမှတ်လိုက်ပါတယ်။ဒီမှု3မှုကအယူခံဝင်လို့ရပါသေးတယ်။အစ္စလာမ်ရှာရီယာဥပဒေအောက်မှာဖျားသခင်ကိုစန့်ကျင်စစ်ဆင်နွှဲတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆာလေးမီယာရှမီ၊မာဂျစ်ကာဇမီနဲ့ဆာအစ်ယာဟူဘီတို့ကိုတရားချမှတ်လိုက်တယ်လို့တရားရေးဌာနမီဇန်အွန်လိုင်းသတင်းအင်တာနက်စာမျက်နှာကဆိုပါတယ်။ဒါ့အပြင်သူတို့ဟာတိုင်းပြည်ရဲ့လုံခြုံရေးကိုနောက်ဆက်ဖြည့်ဆည်းတဲ့ရာဇဝတ်မှုအဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်တာကြောင့်နောက်ထပ်ထောင်ဒဏ်ဆန်းတဲ့ပါချမှတ်လိုက်ပါတယ်
။ဘရာဇီးနိုင်ငံမှာတရားရုံးချုပ်လွှတ်တော်နဲ့သမ္မတအိမ်တော်တွေကိုမနေ့တုန်းကဝင်ရောက်စီးနင်းခဲ့တဲ့သမ္မတဟောင်းဂျယ်ဘိုဆိုနာရိုကိုထောက်ခံတဲ့သူအနည်းဆုံး200လောက်ကိုဖမ်းဆီးလိုက်တယ်လို့ဘရာဇီးအရာရှိတွေကပြောပါတယ်။သမ္မတဟောင်းကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေကမနေ့တုန်းကဘရာဇီးလျာမျိုးရဲ့အစိုးရရုံးအဆောက်အဦတွေကိုဝင်ရောက်စီးနင်းပြီးတော့ရုံးနှင်းကပရိဘောကပစ္စည်းတွေကိုဖျက်ဆီးခဲ့တာပါတယ်။ရုံးထဲမှာကြံခဲ့တဲ့လက်ဝေးရာတွေကိုစစ်ဆေးပြီးတော့အဲ့လိုဖျက်ဆီးသွားတဲ့သူတွေကိုအရေးယူမဲ့အကြောင်းဘရာဇီးအရာရှိတွေကပြောပါတယ်။ဘရာဇီးနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့လက်ရာဇွန်သမ္မတဟောင်းကိုထောက်ခံတဲ့သူတွေလွှတ်တော်နဲ့ရုံးတွေကိုလူစုလူဝေးနဲ့ဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေ၃နာရီကျော်ဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မှာတော့ဘရာဇီးသမ္မတအိမ်တော်ကိုတနင်္ဂနွေနေ့နောက်ပိုင်းတုန်းကဘရာဇီးရက်တပ်ဖွဲ့ကပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်ရှင်။2023ခုနှစ်ဇန်နဝါရီလ9ရက်တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူကျွန်မစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းပလဲမြို့ကရဲစခန်းနဲ့ထွေးအုပ်ရုံးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းပလဲမြို့နယ်ကရဲစခန်းနဲ့ထွေးအုပ်ရုံးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့မနက်အစောပိုင်းတုန်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းကန်တောင့်ကျေးရွာမှာကန်တောင့်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့လို့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးပစ်ခတ်တာတွေရှိခဲ့ပါတယ်။သခိုင်းတိုင်းပလဲမြို့နယ်တွေကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်
။သခိုင်းတိုင်းပလဲမြို့နယ်ရတနာအောင်မြေရပ်ကွက်မှာရှိတဲ့ပလဲမြို့မှာရဲစခန်းနဲ့မြို့ဦးရပ်ကွက်ထဲမှာရှိတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇန်နဝါရီလ9ရက်ဒီကနေ့မနက်အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲကြာချိန်တနားရီကျော်ကြာမြင့်ခဲ့ပြီးတိုက်ပွဲပြီးတဲ့နောက်ပလဲမြို့ပေါ်မှာလုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။မြို့ပေါ်ရက်ကန်နဲ့အခုနဲ့သုံးလုံးဝင်တိုက်တယ်။အဲမနေ့ကတိုက်တာကမနေ့၃နာရီခွဲလောက်မှတိုက်တာ၅နာရီမှတင်းလောက်မှပြီးရတယ်။အခုသူတို့ကလည်းနတ်တော်လိုက်ပြတာပဲ။ကျွန်တော်တို့ကလည်းရရမြတော့လုခဲ့ရတယ်။ကျွန်တော်လူဒီနဲ့ပွိုင်းတော့ရောက်တယ်။မြို့ပေါ်မှာတော့ဆင်းဆင်းကြောင်းနေဆင်းဆင်းရောပေါ့အခုဝန်လာတဲ့လူတွေကတော့ဆင်းဆင်းနေတယ်ပေါ့။လုံခြုံရေးမှတင်းကျပ်ထားတယ်ပေါ့လို့ဆိုတော့
ဒါကတော့မြို့ပေါ်အခြေအနေပါ။ပလဲမြို့နယ်တဲကကန်တောင့်ကျေးရွာကရဲစခန်းကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇန်နဝါရီလ9ရက်နေ့ရှေ့ရတိုမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကနေရက်ဆက်တိုက်လေကြောင်းကနေပစ်ခတ်တာတွေလုပ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ကန်တောင့်ရဲစခန်းအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုဆက်ပြောပြပါတယ်။
အဲမနေ့ကလည်းကတော့ရန်ကုန်ကိုမနေ့ကကျွန်တော်တို့မြို့နယ်မှာရှိတဲ့တပ်ပေါင်းစုတွေတော်တော်များများတိုက်ခိုက်ခဲ့တာပေါ့နော်နေ့တိုင်းပိုင်းကျောလောက်မှာစကားသိမှုသိစေမှာလေရင်နဲ့ဓာပြီးတော့ပြစ်ခံရတယ်လေရင်မရှိနဲ့လာဖြစ်တယ်နောက်ကလေရင်စည်းနဲ့လေရင်သုံးစည်းလောက်ကနောက်တစ်ခါကျတော့တရားထချသွားတယ်ကောခွန်ရရနဲ့တခါတိုက်တယ်ဗျခွန်ရရနဲ့လေချောင်းနဲ့လာပြစ်ခံတယ်ဗျအဲ့ဒီကလည်းလေချောင်းနဲ့ပြစ်ခံတယ်
ပလဲမြို့နယ်တဲကရဲစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းတစုံတရာထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်တယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးပလဲမြို့နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာစီးရီးတင်းမာနေပြီးမကြာခဏဆိုသလိုလည်းတိုက်ပွဲတွေဖြစ်ပွားနေတာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ရင်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်လေရှိသလိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့စခန်းတွေကိုလေကြောင်းအသုံးပြုဝေရောက်စီးနှင်တာတွေလည်းပြုလုပ်လေရှိပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းပလဲမြင့်နယ်ကရဲစခန်းနဲ့ထွေဦးယုံနောက်ပြီးတော့ကန်တောင်ရဲစခန်းစတာတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်လို့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးကာကွယ်နေရတဲ့အခြေအနေတွင်ကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စလင်းကြီးနယ်တဲ့ကကျေးရွာ၅ရွာမိရှုခံရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်အခုသတင်းပတ်အတွင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်တဲ့ကကျေးရွာ၅ရွာမိရှုခံခဲ့ရတယ်လို့စလင်းကြီးဒေသခံပြည်သူတွေကပြောပြပါတယ်ကျေးရွာတွေအနီးမှာထိတွေ့တိုက်ပွဲတွေမရှိဘဲနဲ့မြမစစ်တပ်ဘက်ကစစ်ကြောင်းတွေကဝင်ရောက်ပြီးတော့မိရှုခဲ့တာဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာပါရှင်
မြန်မာစစ်ကောင်စီတပ်တွေဟာဇန်နဝါရီလ6ရက်နေ့ကစလင်းကြီးမြို့နယ်ကပင်ကားရွာဖောင်ကထာရွာနဲ့ကြောက်ဖြူတိုင်ရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ပဲဇန်နဝါရီလ10ရက်နေ့မှာမိုးချိုးပြင်းမြောက်ရွာနဲ့ကမ်းရွာတွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်မြန်မာစစ်ကောင်စီတပ်တွေရဲ့ဒီလို့ရကြောင့်မိရှို့ခံရတဲ့ကြေးရွာတွေအပါအဝင်အနီးပတ်ဝန်းကျင်ကြေးရွာ10ရွာလောက်ကဒေသခံတွေခုဆိုရင်ထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတူကဗီဒီယိုကိုပြောပါတယ
်ဒီပတ်ကတော့9ရွာပဲပင်ကားရဲ့ဖောင်းကရာရဲ့တောက်ကရာရဲ့မိုးချိုးပြင်းမြောင်းရွာရဲ့ကိုင်းရွာရဲ့ဒီဒီဘက်မှာလည်းအဲနှင်းရတယ်ရှုပ်သွားတယ်အဲတိုက်ပွဲတော့မရှိဘူးပြအဲဒီတိုင်းပဲစကြောဆင်းပြီးတော့ရှုပ်သွားတာ
စလင်းကြီးမြို့နယ်ကြေးရွာ9ရွာမိရှုခံရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဆက်သွယ်မေးမြန်းလို့မရသေးပါဘူးမိုးချိုးပြင်းမြောင်းရွာကအရင်2022ခုနှစ်ဇွန်လတုန်းကလည်းတချိန်မိရှုခံခဲ့ရဘူးပါတယ်အဲ့ဒီချိန်ကမြန်မာစစ်တပ်ကဒေသခံနှစ်ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတချို့ဖမ်းဆီးခံရတာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတစ်ချိန်မှာတော့စစ်ကောင်စီစစ်ကြောင်းမဝင်လာခင်ကတည်းကသတင်းကြိုပြီးတော့ရတာမဟုတ်လို့ဒေသခံတွေကြိုတင်တင်းရှောင်နေတဲ့အတွက်ဖမ်းဆီးခံရမှုမရှိဘူးလို့ဒေသခံတွေကပြောကြပါတယ်မိရှို့ခံရတဲ့နေအိမ်တွေအကြောင်းစစ်ရှောင်တွေကိုကူညီပေးနေတဲ့ဒေသခံတူကခုလိုပြောပြပါတယ
်ဟုတ်လောလောဆယ်တော့ဒင်ငါးကျေးရွာကို၃နှစ်လောက်ရှို့သွားတယ်ဗျဘောင်းကရာကိုကျတော့အင်ဂျီ60ခန့်တို့ကတောက်ပြန်တော့တင်ကြီးတရားရောက်ပြုတ်သွားပြီ။ကျန်တဲ့နေရာတော့လက်ရှိရောမတိရသေးဘူး။ဒလန်းတွေတော့အရင်ဆုံးအင်ဂျီကိုဝိစားချိရခဲ့တာ။သူစစ်ချောင်းဝင်ရောက်လာတာလေ။ရွာထဲမှာလူတွေလည်းမရှိတော့ဘူး။အားအချိန်မှာဝိစားနေနဲ့ချိရခဲ့တယ်။နောက်ကနေပြီးတော့စစ်ကိုတွေကနေပြီးတော့အဲဝိစားနေချိရတဲ့အင်ဂျီကိုမြှုပ်သွားတယ
်။လက်ရှိမှာတော့အဲ့ဒီစစ်ကောင်စီစစ်ချောင်းဟာစလင်းကြီးမြို့ပေါ်ကိုပြန်ဝင်သွားပြီဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။တင်းရှောင်နေရတဲ့ဒေသခံအများစုကတော့ကြေးရွာတွေကိုချက်ချင်းပြန်မဝင်ရဲသေးပဲနဲ့နီးစပ်ရွာတခြားကြေးရွာတွေနဲ့တောတောင်တွေထဲမှာရှောင်တင်းနေရဆဲဖြစ်ပါတယ်စစ်တဲ့နေမီရှင်လီထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွက်မှာအုတ်ရင်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်ရေအတွက်ဟာတနည်းထက်တနည်းပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကြေးရွာတွေကိုချိဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲပါတယ် KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမိရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲထားတာရှိပါတယ်စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိလို့ပဲစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်ဖြစ်တဲ့လက်နက်တပ်ဆင်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာထိတွေ့တိုက်ပွဲတွေမရှိဘဲနဲ့မြမစစ်တပ်ရဲ့စစ်ကြောင်းတွေကဝင်ရောက်ပြီးတော့ကြေးရွာ၅ရွာကိုမီးရှို့သွားတဲ့အကြောင်းသတင်းကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဘက်မှာစစ်ကောင်စီဘက်ကဒီလက်နက်ကြီးကြီးကျလို့အရဲသားတဦးအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ပွဲကုန်းတရက်ကွက်မှာမနေ့ညတုန်းကလက်နက်ကြီးကျလို့အရဲသားပြည်သူတဦးအသက်ဆုံးခဲ့ရတယ်လို့မြို့ကန်ပြည်သူတဦးကပြောပြပါတယ်ညောင်ဝိုင်းရက်ကွက်မှာတိုက်ပွဲဖြစ်ပြီးတဲ့နောက်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်လာတာမို့လို့အခုလိုအရဲသားထိခိုက်ဒိတ်ဆုံးရတာလို့ဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုကျွန်မကပဲဆက်ပြီးတင်ပြပေးပါမယ်ရှင်
ဇန်နဝါရီလ10ရက်နေ့ညပိုင်းတုန်းကရှမ်းပြည်နယ်တောင်ပိုင်း
မိုးပြဲမျိုးကပွဲကုန်းတရက်ကွက်လူနေအိမ်ပေါ်မှာလက်နက်ကြီးကြီးကြလို့အပြစ်မဲ့အရက်သားပြည်သူတဦးသေဆုံးသွားတယ်လို့မျိုးကန်တဦးက VOA ကိုပြောပြပါတယ်။မနေ့ကည၈နာရီလောက်ကမိုးပြဲမျိုးညောင်ဝိုင်းရက်ကွက်မှာတိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဥတီယာမရှိအလွန်အကျွံပစ်ခတ်နေတာလို့မိုးပြဲမျိုးကန်က VOA ကိုပြောပြတာပါ။အ
ဲ့မှာဒီစစ်ကောင်စီတပ်ဆွဲထားတာ၃လဝန်းကျင်လောက်ရှိပြီပေါ့အဲ့ဒီရက်ကွက်ထဲကိုအခုမှဒီတိတိတပ်ကွဲတွေချိတာပေါ့နော်အဲ့ဒီနားမှာရှိပြီဆိုတော့ဒီစစ်ကောင်စီကတိတဲ့ပိုင်းပဲဒီအနီးနားတစ်ဝိုက်မှာလက်နက်ကြီးတွေချတာပေါ့နော်အခုဆုံပါသွားလာဒီအဲညဝိုင်းရက်ကွက်နဲ့အဲငါးဖလုံးလောက်ဝေးမှာပေါ့ဒီပွဲကုန်းတိရက်ကွက်ပေါ့နော်အဲ့နားတစ်ဝိုက်လက်နက်ကြီးချတော့၆ကိုချတာအဲ့ကြောင့်ဒီဖက်ကိုထိတာပေါ့နော်ပြည်သူတို့ထိတာအသာထိနေလဲမကြပါဘူးဒါဆုံသွားတာပေါ့
မနစ်တုန်းကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသပြန်ပြီးတည်ငြိမ်လာပြီးဆိုပြီးဒေသခံတချို့နေရပြန်လာကြတာမကြသေးခင်မှာပဲအခုဒီကြိမ်ထပ်ပြီးတော့မိုးပြဲမြို့ပေါ်ကိုလက်နက်ကြီးကြီးကျလာတာဖြစ်ပါတယ်ဒီကနေ့မွန်းလွဲပိုင်း2နာရီအထိပြစ်ခတ်တန်းတွေတည်ငြိမ်နေပေမဲ့မြို့ပေါ်မှာအပြင်ထွက်သွားလာတဲ့သူကမရှိသလောက်နေပါပြီးဈေးဆိုင်တွေပိတ်သိမ်းပစ္စည်းတွေရွှေ့ပြောင်းနေကြရတယ်လို့ဆိုပါတယ်
ဒီအနေထားအနေနဲ့ကြည့်မယ်ဆိုရင်ဒီမြို့ပေါ်မှာသွားလာတာတွေတိတ်မတွေ့ရဘူးဖြိုင်တွေကပိုက်တာတွေများတာပေါ့နော်ပစ္စည်းချွေတာတွေကျတော့တွေ့နေရတယ
်အခုလိုဖြစ်ပြက်မတိုင်ခင်ရက်ပိုင်းကလေးကလည်းအနီးနားမှာလက်နက်ကြီးပစ်ခတ်တန်းတွေကိုမိုးပြဲမြို့တွေကနေခက်စိတ်စိတ်ကြားနေခဲ့ရတယ်လို့ဒေသခံကပြောပြပါတယ
်ဒီရက်တပတ်ကလေးမှာဒီစပက်ခုံအဲတိုင်ရန်နေလက်နက်ကြီးချလာတော့တောင်လေးရဲ့ဆက်တိုက်တော့ကျွန်တော်တို့ကြားနေရတာပေါ့နော်ဒီဘော်ဒီဆူပလိုင်းကျမတို့တို့ချရတယ်ဘာလို့ဆိုပိုင်းအကျော်လို့ဒီတရားပြည်နည်းနည်းအဲကြားပြည်နဲ့ထဲရောက်တဲ့အဖဲ့တွေပေါ့နော်တို့ချတာနောက်ဒီမနေ့ညမှပဲဒီမူပြမြို့ပေါ်ပြန်ဖြည့်တာပေါ့အချိန်နေကြတော့အဲပြည်သူတွေအချိန်နေကြတော့ဒီစိတ်ဧရိယာဖြည့်ခဲ့တဲ့နေရာတွေကကြတော့တို့ပြန်မနေကြတော့ပါဘူးတော်တော်လေးဟိုအဲထွက်ခွာသွားကြတာပေါ့
အခုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့တော့နှစ်ဖက်အဖွဲ့အစည်းကသတင်းထုတ်ပြန်တာမရှိသေးပါဘူး။မိုးပြဲမြို့ထဲမှာမနစ်တုံးကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကိုမပြန်ရဲကြသေးတဲ့ဒေသခံပြည်သူတွေအဖို့မှလည်းစားတောက်နေထိုင်ရေးနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့သိရပါတယ်ရှင်။ဒါကတော့ဒီရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ရဲ့ပွဲကုန်းတရက်ကွက်မှာမင်းညာတို့ကစစ်ကောင်စီဘက်ကလက်နက်ကြီးကြီးကျလို့အရက်သားပြည်သူတူအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းပါရှင်တဆက်သေးပါပဲဒီလိုမျိုးစီးရဲတင်းမာမှုတွေဖြစ်နေတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကစစ်ဘေးရှောင်တွေဟာဘေးလွတ်ရာကိုတင်းရှောင်နေတဲ့သူတို့အတွက်ဒီအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းမှာတော့စစ်ပြေးဒုက္ခတဲ့ဥယေက3000ဝန်းကျင်ထိရှိနေပြီလို့အကူအညီပေးနေသူတွေကစည်ရင်းပြုစုထားကြပါဗျ။စစ်ရှောင်ကာလ2နှစ်နီးပါးကြာလာချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာခိုလုံနေကြတဲ့အဲ့ဒီစစ်ပြေးဒုက္ခတဲ့ပြည်သူတွေဟာစားနပ်ရိက္ခာအပြင်နေထိုင်ဖို့နဲ့ကျန်းမာရေးအတွက်ပါအရေးပေါ်အကူအညီတွေကအတော်လေးကိုလိုအပ်နေတာဖြစ်ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မမျှဒဇင်အောင်ကတင်ပြပေးထားပါဗ
ျ။ရှမ်းပြည်နယ်တောင်ပိုင်းမှာအနီးဝန်းကျင်မှာရှိတဲ့ကြီးရွာတွေကနေစစ်ရှောင်လာတဲ့သူတွေအပြင်နေရမပြန်နိုင်သေးတဲ့ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်ကစစ်ဆောင်သူတွေလည်းအခုချိန်ထိရှိပါတယ်တိုက်ပွဲတွေနှဲသွားပြီးမဲ့လက်နေကြီးကြောက်တဲ့တံကိုစိုးရင်ပြီးတော့အိုးအိမ်ပြစ်ထပ်ပြီးတော့တင်းဆောင်လာတဲ့သူတွေလည်းရှိပါတယ်အရင်ရှိပြီးသားစစ်ဆောင်တဲ့သူတွေနဲ့အခုအသစ်ထပ်ရောက်တဲ့သူတွေကြောင့်စစ်ပြေးဒုက္ခတွေဥယျာဟာ3000ဝန်းကျင်လောက်အထိရှိနေပြီလို့အကူအညီဆောင်ရွက်တဲ့သူတွေကပြောပါတယ်စစ်ဆောင်သူတွေထဲမှာကိုဝင်ဆောင်အမျိုးသမီးတွေလည်းပါဝင်ပြီးတော့အချိန်ကာလကြာလာတဲ့အမျှဒုက္ခသည်တွေအတွက်နေဖို့နေရာစားသောက်ဖို့ရိတ်ခါအပြင်တခြားလူအပ်ချက်တွေလည်းရှိနေတယ်လို့ကူညီပေးနေသူတူကပြောပါတယ
်ဒီကိုဝင်ဆောင်အမျိုးသမီးတွေပေါ့စစ်ဆောင်လာမှာကြာလာတဲ့ခါကျတော့ဒီသက်ခံလို့ရှိတဲ့အကူအညီမပါတဲ့ခါနိုင်ငံတကာရဲ့ကုလအကန့်တနဲ့သူတို့လာရတဲ့ခါကျတော့ဒီအကူအညီမဆက်တင်တော့မရောက်တဲ့ခါကျတော့ကျွန်တော်ကြက်ကြက်ရှိတယ်နောက်ပြီးတော့စစ်ဆောင်မင်းကြော်လာတဲ့ခါကျတော့အင်တာသူတို့အဆင်ပြေကြောက်နောက်ပြီးတော့တောက်တုံးရေးကိစ္စပေါ့အဲ့ဒါလည်းပြဿနာဖြစ်တာတယ်နောက်တစ်ခုကသူတို့ဒီတဲ့အသောဥတွေကကြီးလေးလုံးထိုင်ခါကျတော့ဝါးနဲ့လို့တော့ဟိုဆူရီးဟူထိုးတဲ့ဟာတွေပြက်စီးတဲ့ဟာတွေရှိတယ်အမှုကနဲ့ဆိုတော့ဟိုအပေါက်ပြဲတဲ့ဖြစ်တဲ့ဟာတွေရှိတယ်အဲ့ဒါကြောင့်2023ဘဝစနေခါကျင်းနောက်သူတို့ဒီအင်တာတွေသောမသူတို့နန်းနေဖို့အဆောင်လေးတွေအဆောက်အဦလေးတွေဆက်ပြီးတော့လုပ်ပေးဖို့တော့တော်တော်လိုအပ်ချက်ကြီးမှရှိတယ်ဟုတ်
2020ခုနှစ်အာနာသိမ့်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်နေတာကနေနေစွန့်ပြီးတော့ဘေးလွယာထွက်ပြေးလာကြသူတွေပါစစ်ရှောင်ကာလနှစ်နှစ်နီးပါးရောက်တဲ့အချိန်မှာတော့အစကတည်းကလိုအပ်ချက်တွေရှိနေတဲ့ဒုက္ခသည်တွေမှာပို့ပြီးတော့ခက်ခဲလာပါတယ်ပြည်ရင်းလူရှင်အားလည်းအတော်လေးနည်းလာတဲ့အနေအထားမှာရှိနေတာပါ
ကုလသမဂ္ဂဖွဲ့စည်းတို့ဒီနိုင်ငံကအရင်ကြီးဖွဲ့စည်းတွေကကျွန်တော်ချုပ်ဖွဲ့စည်းဆိုတော့ဒေသခံမှာလုပ်နေတဲ့ပြည်သားလုပ်နေတဲ့ဖွဲ့နဲ့တို့အခြေဆက်တိတ်က လုပ်ကြဘူးသူတို့ကတော့ဘာတော့ဖြစ်လဲဆိုတော့ procedure တွေလုံးဆုံးလုံးနည်းတွေရှင်းအောင်မတဲ့ကကြောင့်ဒေတာမှလုပ်တဲ့လူတွေနဲ့သူတို့ရဲ့ဟာနဲ့သွားပြီးတော့ဟိုအဆင်မပြေဘူးအမှန်ဒေတာဖွဲ့စည်းနေဒေတာမှရှိတဲ့လူနဲ့ဒါပေါင်းလုပ်လိုက်တော့ချုပ်ကိစ္စတွေကအဆင်ပြေနိုင်တယ်2023တော့မှအခုအချိန်ထိကျွန်တော်တို့နလပိုင်းနောက်ပိုင်းဆိုတော့ WFP ကနေစင်တာ ICRC ပေးဝေးတာပေါ့သူတို့စစ်မဝေဘူးဆိုတော့ဆန္ဒရေးခါခဲခဲပဲရှိတယ်
မြန်မာနိုင်ငံတဝန်းလူပေါင်း 1.5 သန်းကျော်ဟာအိုးအိမ်မဲဖြစ်နေပြီးတော့ဒီထဲက 1.1 သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတိုးလာတဲ့အရေးအတွက်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ရဲ့နောက်ဆုံးထုတ်ပြန်ချက်ကဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာဟာနှစ်နှစ်နီးပါးကြာပြီးတဲ့နောက်ပတိပခရီနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်ပိုပြီးတော့ဆိုးဝါးလာတဲ့စီးပွားရေးအကျပ်တဲတံကိုမြန်မာပြည်သူတွေဆက်ပြီးတော့ခံစားနေကြရတယ်လို့လေ UNOCHA ကပြောဆိုထားပါတယ်ရှင
်။ရှမ်းပြည်နယ်တောင်ပိုင်းကစစ်ဘေးရှောင်3000လောက်အရေးပေါ်အကူအညီလိုအပ်နေတဲ့အခြေအနေသတင်းကိုမမ်းမြတဲ့ဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တနင်္လာညမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာရွေးကောက်ပွဲအတွက်စည်ရင်းကောက်ယူမှုတွေစတင်နေပြီဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာတော့စစ်ကောင်စီကနေကျင်းပမယ့်ရွေးကောက်ပွဲအတွက်လူဦးရေစည်ရင်းကိုဒီကနေ့ကနေစပြီးတော့ကွင်းဆင်းပြီးတော့ကောက်ယူနေတယ်လို့ရခိုင်ပြည်နယ်ကောင်စီကပြောပါတယ်။ဒီစရင်ဟာရွေးကောက်ပွဲအတွက်တင်မကပဲနဲ့တခြားဒေသတွင်လူမှုဖွံ့ဖြိုးတိုးတက်ရေးတွေအတွက်လည်းအသုံးဝင်ပါလိမ့်မယ်လို့ရခိုင်စစ်ကောင်စီပြောခွင့်ရကဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုကိုစီသူကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာဆင်းမှားတွေရှိခဲ့တဲ့ဆိုတဲ့ဆူဆွဲချက်နဲ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီဟာအခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတရက်ကျင်းပဖို့ပြင်ဆင်နေတာပါအဲ့ဒီရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်အတွင်းလူဦးရေစည်ရင်းကောက်ယူမှုတွေဒီကနေ့ဇန်နဝါရီလ9ရက်နေ့မှာစတင်လှုပ်ဆောင်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောဝင်ရဦးလာသိန်းကပြောပါတယ
်လူဦးရေစီးရင်ဆိုတာကနိုင်ငံတော်နိုင်ငံမှာတော့အရေးကြီးတယ်နော်သူ project တွေဘာလို့လို့ဥပမာဘာလို့အဲ့ဒီကိုကောက်လိုက်တဲ့အခါစာမတက်တဲ့လူကဘယ်လောက်ရှိတယ်စာတက်တဲ့လူကဘယ်လောက်ရှိတယ်နော်အဲ့လိုဆိုပညာရေးပိုင်းတွေမှာဘာလို့မလို့အတုလို့စီမံချက်လုပ်ရတော့မလားနော်အဲပြီးတော့ဟိုအသက်ရအပြင်အသက်ကြီးတဲ့လူတွေများတယ်အလုပ်လုပ်နေတဲ့နိုင်ငံခြားကိုထွက်တာများတယ်အဲ့ဒီဒီစီးရင်တွေလည်းတိုင်းပြည်အတွက်အရေးကြီးတာပဲလို့နော်ဆိုတော့အဲ့ဒီဟာကအဲ့ဒီဟာတစ်ပိုင်းပေါ့နောက်တစ်ပိုင်းကတော့လုတ်ကလေးကယူရချက်ကတော့မင်းစင်းအတွက်ယူရပြီးတော့လုတ်တယ်ဒါကတော့သိချာတယ်မင်းစင်းအတွက်ယူရတာလည်းပါတယ်တိုင်းပြည်အတွက်လိုအပ်တဲ့လူကြီးစင်းရင်လည်းကောက်ယူတာပေါ့နော
်ရခိုင်မြောက်ပိုင်းဒေသခံတချို့ကအေးအေးရခိုင်တပ်ဖွဲ့နဲ့ဆက်နွယ်ရဲဆိုပြီးဖမ်းဆီးခဲ့တာမျိုးတွေရှိခဲ့တာကြောင့်တချို့ဒေသခံတွေစိုးရင်ပြီးထွက်ပြေးတိမ်းရှောင်နေရဆဲရှိတဲ့အတွက်အခုလိုအင်အားစုစီးရင်ကောက်ယူမှုတွေမှာတခြားမလိုလားအပ်တဲ့အဖမ်းစည်းတွေထပ်ဖြစ်လာမှာကိုလည်းစိုးရင်ကြတဲ့ဒေသခံတွေရှိပါတယ်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ရခိုင်ရေးလေးလာသုံးသက်သူဥဖေတန်းကတော့စစ်ကောင်စီကမဲစင်းအတွက်စီးရင်ကောက်ယူနေမှုကိုစိုးရင်စရာတစ်ခုလိုမမြင်ပါဘူ
းဘယ်လိုပဲဖြစ်ဖြစ်လေဒီရေကောက်ပွဲမှာတော့သူတို့ကအရင်အစွဲကိုလည်းအဲဒီသူရေမဲစင်းရှင်နဲ့ပတ်သက်ပြီးတော့ဒါမမမကန်လုပ်တယ်ဆိုပြီးတော့ဆွဆွခဲ့တာတွေရှိတယ်။အဲအဲလိုကြောင်းပြချက်နဲ့အာဏာသိမ်းခဲ့တာတွေရှိတယ်။ဆိုတော့ဒီတစ်ခေါက်မှာတော့သူတို့ဟိုဒါမဲစင်းမျိုးတော့မမကန်ကဖြစ်အောင်သူတို့ကပြီးဆောက်တယ်ဆိုတော့အပြရုံမျိုးတော့သူတို့ပြမှာပေါ့နော်။ဒါကြောင့်အဲလိုရေကောက်ပွဲလုပ်မယ်ဆိုပြီးတော့ရေချက်နဲ့လူရည်စင်းစစ်တာကတော့တိတိပြတ်နာမရှိတော့ဘူးထင်ပါတယ
်။ပြီးခဲ့တဲ့2020ရေကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရေကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုတော့လက်တလောအဖြစ်အေးအေးရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အဖြစ်ပြစ်ခတ်ရက်စဲရည်ယူထားပါတယ်အေးအေးပါဝင်ညီတော်သုံးဖွဲ့ရဲ့နှစ်သက်ကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တနိဋ္ဌာန်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရုပ်ောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူးနေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့တော်လှန်ရေးအဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကတော့ဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျပ်တဲကိုပိုရှေးကြစီပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာရေးကိုနှောင့်နှေးကြံ့ကြစီမဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံတွင်ဒေသအာဏာပိုင်တချို့ကရွေးကောက်ပွဲအတွက်ပြင်ဆင်ပြောဆိုမှုတွေရှိနေပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်မှာစစ်ကောင်စီကနေပြီးတော့ဥဆောင်ကျင်းပမယ့်ရွေးကောက်ပွဲအတွက်လ လူဦးရေစီးရင်တွေကိုဒီကနေ့ကနေစပြီးကွင်းစင်ကောက်ယူနေတဲ့အကြောင်းသတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့တနင်္လာညပိုင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တဲ့ရောင်သတင်းလွှာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်။ VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြမဒီမိုကရေစီအရေးကူညီထောက်ပံ့မှုပါဝင်တဲ့ကံမျိုးသားကာကွယ်ရေးဥပဒေအတည်ပြုပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တစ်ကိုခန့်အပ်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။ဒီလိုအနေအထားမှာတွေ့ရတဲ့တန်တမာရေးအပြိုင်မှုတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုကိုသားညုံဦးတင်ဆက်ပေးထားပါတယ်။
အမေရိကန်ဖရက်အစိုးရရဲ့လာမယ့်2023ခုနှစ်ဗန္ဓာရေးနှစ်အတွက်အသုံးစရဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တယ်လို့ပဲအဲ့ဒီထဲမှာမြန်မာနဲ့ယူကရိန်းအတွက်ထောက်ပံ့တွေလည်းထည့်သွင်းပါတယ်2023စက်တင်ဘာဗန္ဓာရေးနှစ်ကုန်အထိလေပတ်နိုင်မဲ့ဒေါ်လာ 1.9 ထရီလီယံအသုံးစရမူကြမ်းထဲမှာဒီရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီထောက်ပံ့ဖို့ပါဝင်ပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကတော့ဒေါ်လာတန်း130ကျော်ထောက်ပံ့ကူညီဖို့ထည့်သွင်းပြဋ္ဌာန်းထားပါတယ်အခုဒီအကူအညီတွေဟာမကြာခင်တုန်းကတည်ပြုခဲ့တဲ့2023အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေ NDAA အောက်ကဒီမြန်မာနိုင်ငံဒီမိုကရေစီကြီးအတွက်အမေရိကန်လွှတ်တော်ကရေးယူဆောင်ရွက်မဲ့ Burma Act ဥပဒေနဲ့ဆက်နွယ်ပါတယ်မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေးအဆုံးတက်အောင်လို့ကျူးပန်းဆောင်ရွက်နေကြတဲ့တိုင်းသာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်ဘာသာရေးလူ့အခွင့်အရေးနဲ့တိုင်းသာအရေးကိစ္စတွေအပြင်လူသားချင်းစာနာမှုအကူအညီတွေပေးအပ်သွားနိုင်ဖို့အတွက်ဒေါ်လာတန်း130ကျော်ကူညီဖို့အမေရိကန်ဖရက်ဆူရ3စီမှာထည့်သွင်းလိုက်တာဖြစ်ပါတယ် NDA အမေရိကန်မျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေပါမြမရေးဖော်ပြချက်ဟာရုပ်ဝတ္ထုအကူအညီထက်နိုင်ငံရေးရပို့ပြီးတော့ရေးပါတဲ့တိုးတက်မှုတရားဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံကြေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ် NUG အနေနဲ့အမေရိကန်အပါအဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရမှာနိုင်ငံကိုယ်စားပြုမှုတရားဝင်မှုရအောင်လို့ကြိုးစားဆောင်ရနေတယ်လို့ဒေသတွင်းနိုင်ငံတွေနဲ့ Silent Diplomacy လို့ခေါ်တဲ့ဒီသူတို့သိတဲ့တန်တမင်းနီးလန့်နဲ့ထိဆက်ဆက်ဆံနေတယ်လို့လည်းပြောပါတယ
်ဆိုတော့ဒီတန်တခင်းတမန်ခင်းနဲ့ပေါ့နော် State တွေပေါ့နိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအသုံးတော့ကတော့သူတို့အမြဲတမ်းအမေရိကန်မှမဟုတ်ပါဘူးတခြားတန်တမန်နေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုတော့သဘောမျိုးပေါ့နော်အနေအထားမျိုးရှိရဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့ publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ကဲမရီကောဂနိုက်ဇာအစိုးရအောင်လုပ်တာမဟုတ်ဘူး state ကိုလုပ်တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့အပေါ်မှာတော့ကျမတို့ကယူတော်ရည်ပေါ့အတိတ်ပဲကောက်ယူလုပ်လို့ရတယ်ကျမတို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျမတို့ကို publicly ပို့ engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျမတို့ကိုအစိုးရတည့်ရက်အနေနဲ့ public engage လုပ်တာမျိုးပေါ့နော်လူလူရဲ့လူလူကိုကိုစားပြုနေတဲ့ကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လုပ်တာမျိုးပေါ့လုပ်လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ရခိုင် AA TNLA ပလောင်နဲ့ MNDAA ကုကန်တို့ပါတဲ့ညီနောင်မဟာမိတ်တိုင်းဒေသလက်နက်ကိုင်သုံးဘွဲကဒီပြည်သူထောက်ခံတဲ့ຫນွေဦးတော်လိုင်းရဲ့အဖွဲ့တွေနဲ့လက်တွဲပြီးတော့လှုပ်တင့်လှုပ်ထိုက်တာတွေကိုဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းနှစ်သက်ကူထုတ်ပြန်ချက်မှာဖော်ပြပါတယ်ရခိုင်ပြည်သူလွတ်တော်ကုစလေဟောင်းဦးဖေးတန်းကလည်းလက်ရှိမြန်မာနိုင်ငံရေးအပေါ်မှာခုလိုသုံးသပ်ပါတယ
်2023ကကျောင်းသူစီကျင်းချလာနေကြရှိတယ်ဒီတော့ကမကလူကြီးကောင်စီအဖွဲ့အစည်းတွေကတောင်းမှဆုံးဖြတ်ချက်ချပြီးတော့ PRP ရုပ်စုလာတွေရှိတယ်ဒီတော့ MG အမေရိကန်ကလည်းအဲ့လိုအကူအညီပေးမယ်ဆိုပြီးတော့တစ်ခုပြောဆိုတဲ့အခါမှာအဲ့ဒီဟာကိုပြည်သူတွေကတအားတက်တယ်ပေါ့တောင်းရင်ဒီမှန်ရင်းက NUG ရဲ့ဘေးစကရှေ့တန်းကိုပြန်ရောက်သွားတာပေါ့အဲ့ဒီကလည်းအကူအညီရတဲ့အကြံအစည်တွေရလာပြီဆိုတော့ဟောတာ
将我们这个这个对象这些破家的这个这个这个这个这个
ကျောက်ထုကုစလေတစ်ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံသလိုဒီပတိုင်ငယ်တိုင်းသားအဖွဲ့တချို့နဲ့လည်းယူနန်ပြည်နယ်အတွက်မှာတွေ့ဆုံပါတယ်မြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေမှာထစ်တဲ့ဝဝင်ပါဝင်ဆောင်ရွက်ခဲ့တဲ့ Mr. Sun Kyo Shan နေရာမှာအာဆီယံဆိုင်ရာတရုတ်ထုကုစလေဖြစ်ဆောင်ရွက်ခဲ့ပူးသူ Mr. Tin Shi Jin ကိုတရုတ်နိုင်ငံကဒီရက်ပိုင်းအတွက်မှာပဲစာထိုးခန့်ခဲ့တာပါမြန်မာရေးဖော်ပြချက်တွေပါတဲ့ NDE American ဒုသာကောက်ွေးလုတ်ပိုင်ငွေဥပဒေထွက်ပေါ်လာခြင်းမြန်မာစစ်ကောင်စီကလည်းဒီလာမယ့်နှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေခြင်းအထူးသဖြင့်ဒီဒေါ်ဆန်းစုကြည်အမှုတွေအားလုံးအပြည့်အစုံစစ်ဆေးအမင်းချတဲ့အချိန်မှာပဲတိုအထူးကိုယ်စားလှယ်တဲ့မြန်မာနိုင်ငံကိုရောက်ရှိခဲ့တာမို့လို့ဒီခေတ်စပေါ်မှာနိုင်ငံအကဲခတ်တွေကစိတ်ဝင်စားကြပါတယ်မြန်မာနိုင်ငံဆိုင်ရာတိုအထူးကိုယ်စားလှယ် Mr. တင်ရှိကျွန်းကိုအရင်အထူးကိုယ်စားလှယ် Mr. ဆွန်ကော်ရှန်နေရာမှာပြောင်းလဲခန့်ထားလိုက်ပြီးမြန်မာရေးပေါ်မှာတိုနိုင်ငံရဲ့သဘောထားဟာပြောင်းလဲပွဲမရှိဘူးလို့နိုင်ငံသုံးသပ်သူဒေါက်တာလှကျော်စိုးကပြောပါတယ်
နေကြာဟိဝန်ကြီးကခင်ဗျာဆင်းလို့လိုက်တာပေါ့နော်နှစ်ကုန်လို့ပြတ်တနေ့လုံးသူရဲ့ဘန်ကင်းတောင်းနေတာ
ဒီလုံးချုပ်တာပေါ့ဗျာ
ကိုကြီးသူကြီးရဲ့ခြားတော့ပြောမသွားပါဘူးဒီအရှင်ရရဲ့နေကြာရေးပေါ်လို့ဖြစ်ဒီမှာဘာမှသူကြီးရဲ့ခြားပါမှာဘူးဘောဆောင်ကသင်္ချင်ကိုအရေးလေးရောက်နေတယ်ကျောင်းလို့
ပေးတွေ့ဆုံးဝေ
ဖို့ကျောင်းကျောင်းကျော
င်းစီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ကြီးတို့ကျော
င်းကျောင်းစီဥက္ကဋ္ဌနိုင်ငံတော်ဘာမှထူးခြားမယ်လို့ထင်တယ်။နားအဖတ်ခင်နိုင်ငံကြောင်းကြီးဌာ
နဒီဥက္ကဋ္ဌ
တောင်းလျှောက်အမိုက်ခံလို့လုပ်ရတယ်။
တာဝန်ရှိသူများတက်ရောက်ကြပြီ။ဒ
ီလူကသူ့ကိုဘလောက်မုန်းနေကြတာမှတာဝန်ရှိနေတယ်။သူကလည်းညစ်ဆုံးစိတ်ဆက်ဖြစ်လိုက်တာမှသူကောင်းကောင်းသဘောပေါက်တ
က်ရောက်ခဲ့ကြတယ်လို့
အတူအချင်းဆက်ဆံတာလေနော်။အတူအချင်းလည်းဆက်ဆံပေါ့ဗျာဒါကတော့ဆက်ဆံမှုတူတာ။ဒီလိုလိုအချင်းချင်းများဆက်ဆံရလေဒီကစီလုံးနေနေနေနေအဲ့တော့မမတီကူတွေကဒီဆက်ဆံရမယ့်ပတ်သက်လို့ပတ်သက်နဲ့ပတ်သက်လို့ဘောင်နာကြီးဌာနမှာကောင်းကောင်းကြီးလက်ရှိအချင်းဥစ္စာတိုင်းတော့အမုန်းဟာအမိုက်ခံပြောအဲ့အမတ်ကူကာဝေးရမလို့ကြောက်နေတယ်သူကပြည်သူလူကြီးရဲ့ဆန်းစားမှုပါလို့မဝေးကြောင်းသူ့ရဲ့အင်ကိုနိုင်နိုင်ရေးရှိတာလည်းမဖြစ်အောင်ဒီကောင်စီအဖွဲ့ဝင်ဒီကောင်စီဝန်ကြီး
တူတူကူစလေမစ္စတာတင်ရှင်ကျွန်းဟာဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပြီးခဲ့တဲ့ဒီဇင်ဘာလ24ရက်ကနေပြီးတော့26ရက်နေ့ထိတရားတွေ့ဆုံပြီးတော့28ရက်နေ့မှာမြန်မာနိုင်ငံနေပြည်တော်ကိုရောက်ရှိပါတယ်29ရက်နေ့ဂျာနာရီနေ့ကတော့နေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညွတ်ရေးဆွေးနွေးမှုတွေပါဝင်မြန်မာနိုင်ငံရဲ့နိုင်ငံဖြစ်ပေါ်တိုးတက်မှုတွေနောက်နိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်အခုခီးစဉ်ပြီးမှာတော့တရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်လာမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုကောင်းထည်ဖော်ရဲနေရမှာအာဆီယံနဲ့လက်တွဲဆောင်ရည်ပုံမှာတရုတ်နိုင်ငံကအားပေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိပြီးတဲ့နောက်ပိုင်းမှာအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲတွေနဲ့အစိမ့်မြတ်စည်းဝေးတွေပါဝင်သူနဲ့ဆက်ဆက်တဲ့ထိပ်သီးဆွေးနွေးပွဲတွေမှာပါစစ်ကောင်စီကနိုင်ငံကူစားပြုပြီးတော့တယောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံကပြည်ခါတွေကိုအာဆီယံအနေနဲ့ကူညီဖြည့်ရှင်းတဲ့နေရာမှာအာဆီယံဘုံသဘောတူညီချက်၅ရပ်တာလင်းအဖြစ်နိုင်ဆုံးနည်းလမ်းဖြစ်ပြီးတော့ဒီသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်ခြင်းဖြစ်တာမြန်မာစစ်ကောင်စီအနေနဲ့ပြူပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့2023ခုနှစ်အာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကပြောဆိုပါတယ်။ပြည်တွင်းကလက်နက်ကိုင်အင်အားစုတချို့နဲ့လည်းစစ်ကောင်စီကအခုရက်ပိုင်းမှာတွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။မြန်မာစစ်တပ်နဲ့တော်လိုင်းအင်အားစုကြားမှာနိုင်ငံတွင်းလက်နက်ကိုင်ပြစ်ခါတွေအပြင်နိုင်ငံတကာနဲ့တနမန်ဆက်ဆံရေးမှာလည်းနိုင်ငံကူစားပြုအစိုးရဖြစ်တဲ့ရက်တီကြီးအခုချိန်ထိရှင်ပြိုင်နေရတဲ့အခြေအနေကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျ။ကျွန်တော်ကားညူပါ
မြန်မာရေအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားတန်တမန်ရေးအားပြိုင်မှုတွေကြောင့်ကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောက်သတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မူဆယ်နေဇက်ဂိတ်အားလုံးပြန်ပြီးတော့ဖွင့်ဖို့တရုတ်ဘက်ကနေအကြောင်းကြားလာခဲ့ပြီးတဲ့နောက်မှာတော့မြန်မာဘက်ကနေတင်ပို့ကုန်စည်တွေအထူးသဖြင့်စီးပွားရေးထွက်ကုန်တွေတင်ပို့နိုင်ရေးအခက်အခဲတချို့ရော့သွားမယ်လို့ဆိုပြီးကုန်တဲ့အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်အတိုင်းဝိုင်းကမျှော်လင့်ကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံထဲမှာ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်မြန်မာနဲ့နေဇက်ကုန်သွယ်ရေးမှာလည်းမရေမရာမှုတွေရှိနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်။
ကျွန်တော်တို့ဒီကိစ္စကတော့အခုဟိုဖွင့်နေဒီဟို
ခုနဲ့ဆိုတဲ့ဒီမန်ဝင်းကြီးတို့ဘာလို့အရင်ကျွန်တော်တို့ကမတော်ဘူးじゃကျွန်တော်တို့ကဒီဟိုပါဘောဟိုချင်းစမ်းကြော့ဒိတ်ဘက်ကနေသွားတာဗောနော်သွားတာဆိုတော့ဟိုကျွန်တော်တို့အတွက်ကတော့ဒီမန်ဝင်းကြီးဖွင့်ရင်းမဖွင့်ရင်းကတော့ဒီလောက်ကြီးတော့ဟိုအများကြီးတက်ရောက်မှုတော့မရှိဘူးဗောနော်
မြန်မာနိုင်ငံတည်တည်ဝလံပန်းမှန်တဲ့ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူက VOA ကိုပြောပြခဲ့တာပါမူဆင်နေဆက်ကကုံတော်ရိပ်ဂိတ်တွေဖြစ်တဲ့မန်ဝိန်နန်းတော်စင်ပြူပန်ဆိုင်ဆတဲ့ဂိတ်တွေကိုဇန်နဝါရီလ10ရက်နေ့မှာပြန်ဖွင့်မယ်အကြောင်းတရုတ်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာဘက်ကိုအကြောင်းကြားတာဖြစ်ပါတယ်ဦးကျော်သူကတော့ဂိတ်တွေပို့ပြီးတော့ဖွင့်လိုက်ရင်တည်ယူပို့ဆောင်ရင်းနဲ့ကူးတန်းသွားလာရင်မှပိုပြည့်အဆင်ပြေသွားမယ်လို့ယူဆပါတယ
်။ပြေသွားလိမ့်မယ်ဘာလို့လဲဆိုတော့ငကူကကျွန်တော်တို့ကကျင်းစမ်းကြောတပေါက်ထရားနေသွားတာအနေဒီမှာမန်ဝင်းကြီးဆိုတဲ့ဟာကသူကကုန်ကားတွေဝင်ထွက်လုပ်တဲ့ဟာပေါ့နော်။ဟု
တ်ကဲ့။
ကုန်ကားတွေဝင်ထွက်လုပ်တဲ့ဟာဆိုအဲ့ဒီကိတ်ပွင့်သွားရင်တတိမဟုတ်တဲ့တခြားကုန်ကားတွေကတော့အဲ့ဒီကိတ်ကနေသူကဝင်ထွက်လို့ရသွားမှာပေါ့နော်။ဝင်ထွက်လို့ရသွားရင်ကျွန်တော်လမ်းကျောမှာဒီကျင်းစမ်းကြောဘက်မှာဖိတ်တဲ့ဟာလည်း exciting တလောက်ကျော့သွားမယ်ပေါ့နော်။ကျော့သွားလို့ရှိရင်တော့ဒါလေးကပိုကောင်းလာမယ်။နောက်တစ်ခုကတော့တခြားဒီစင်ယူဂိတ်တို့နန်းတော်ဂိတ်တို့ဆိုတာကတော့လူဝင်ထွက်လောက်တာပေါ့နော်။ငါကတော့လူဝင်ထွက်ဟိုမပေးထားဘူး။ဟိုကတော့လူဝင်ထွက်ပေးထားတယ်ဆိုတော့အဲ့ဒါလေးလည်းနည်းနည်းကောင်းသွားမယ်ပေါ့နော်။ဒီဘက်ကဟိုကုန်ရည်ရောဟိုအလုံးလုံးနဲ့လူတွေရောအဲ့လိုသွားလို့လာလို့ရသွားမယ်လို့ထားလို့ရှိသွားမှာပေါ့
။မူဆင်နေဆက်ဂိတ်တွေအလုံးဖွင့်လိမ့်မယ်အချိန်ဟာဆိုရင်တရုတ်နိုင်ငံတွင် COVID-19 ပြန့်နှံ့ကူးစက်မှုတွေတိုးလာတဲ့အပေါ်ကမ္ဘာတလွာစိုးရိမ်နေကြအချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်အမေရိကတိုက်ဥရောပနဲ့အာရှတလွားကနိုင်ငံအတော်များများကလည်းတရုတ်နိုင်ငံကလာရောက်မဲ့သူတွေကို COVID-19 စစ်ဆေးနေကြပါတယ်။တရုတ်နိုင်ငံကလာကြမဲ့ခီးသွားတွေကို COVID-19 ဆိုင်ရာတိုက်မြင့်ကန့်သတ်ချက်ချမှတ်တဲ့နိုင်ငံတွေပို့ပြီးတော့များလာချိန်မှာပဲဒီလောက်ရဟာဆိုရင်ခွဲခြားဆက်ဆံတဲ့လောက်ရဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကဇန်နဝါရီလ4ရက်နေ့ဗုဒ္ဓနေ့မှာရှုတ်ချပြောဆိုပါတယ်။တရုတ်မှာ COVID-19 ပြန်ပြီးတော့များလာတဲ့ဆိုတဲ့သတင်းတွေကြောင့်မြန်မာလုပ်ငန်းရှင်အတိုင်းဝိုင်းကြမှာလဲစိုးရိမ်ချက်တွေရှိပါတယ်။ဒါအပြင်တရုတ်နယ်စပ်ခုံသွဲရေးမှာပို့ခွန်အရေးသွေးဆိုင်ရာတားမြစ်ကန့်သတ်ချက်တွေကလည်းပိုပြီးတော့များလာတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ
်။တရုတ်ဝင်ဖွဲ့လိုက်ပြီပဲတော်တော်များများကတို့စီကဒီစီစီခေါ်တာပေါ့ပိုးပွားနဲ့ပတ်သက်တဲ့ပတ်ပေါ်နေတဲ့အားပေါ့နော်။
ဟုတ်ကဲ့
ဒီရက်ပတ်သက်ပြီးတော့ပုံပြီးလိုရလာရင်တော့ဆန်းစကွဲပဲလုပ်တော့ပါဟု
တ်က
ဲ့ဘူးတော့ပြောင်းလို့နောက်အခုတန်လက်သေးရောနောက်ချန်နဲ့ဟာဒီရဲ့ TV လုပ်တော့ပါနော်ဒီပိုးမွားနဲ့ပတ်သက်တဲ့ဟာကိုစစ်ဆေးတဲ့ဟာတော့ပုံပြီးတော့မှအပေါ်ညင်ဖို့ခေစားပါဒါနဲ့ပတ်သက်ပြီးတော့မှတော့ပုံပြီးထင်းကျက်လာတာတွေ့ပါတော့
လက်ရှိမှာတော့မြန်မာဘက်ကတရုတ်ကိုတင်ပို့ခွင့်ရတဲ့စိုက်ပျိုးရေးထွက်ကုန်တချို့ရှိပြီးတချို့လဲတင်ပို့ခွင့်ရမယ်အလားအလာရှိတယ်လို့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူကပြောပါတယ
်။ကျွန်တော်တည်တည်ကျန်နာမှာတော့ကျွန်တော်တို့ကဒီရှင်မျိုးပေါ့နော်ရှင်မျိုးကဟိုစီးရင်ပေါက်ထားတယ်ရှင်မျိုးဆိုတာကအဖေရဲ့ဒီတခွားမွေးပြီးတည့်ရက်ပြီးစီးဒီနောက်လိုက်ချီရဲ့လောင်ငန်ရဲ့မင်းကုတ်ရဲ့ချက်မှောက်တွေပေါ့အဲ့ရှင်မျိုးကပေါက်ထားတယ်ဒီကြတဲ့အိတ်မကြရင်တနည်းလောက်ကကျွန်တော်တရှိမပြောထပ်ရတယ်ကူးမျိုးရထားတယ်ပေါ့နော်ဒါကအဲ့ကူးမျိုးကတော့ကျွန်တော်တို့ကတရားဝင်ကုံတွယ်နေလို့ရတယ်ကျန်တဲ့ဟာတွေကကျွန်တော်တို့ကုံတွယ်လို့မရဘူးပေါ့မညာတော့ကျွန်တော်တို့ကဟိုးနဘူတွေကတောင်းဆိုထားတာကဒီနနတ်ပြီးတို့ထောပတ်ပြီးတို့ကျွဲကောပြီးတို့ပေါ့နော်အဲ့ဒါဒီစီစီမှာရှောက်ထားပြီးတာပေါ့ရှောက်ထားပြီးတာဆိုတော့သူတို့ပြီးငန်လိုက်သူတခုပြီးတခုလုံးနေတဲ့အချိန်မှာအခုနနတ်ပြီးကကျွန်တော်တို့အဲဟိုတော်တော်လေးစစ်စေးတဲ့အပိုင်းပြီးသွားပြီပေါ့နော်ပြီးသွားပြီဆိုတော့ရကန်ကြီးဆဲဆဲအမိထားပေါ့နော
်မြန်မာနိုင်ငံရဲ့စိုက်ပျိုးထွက်ကိုအများစုကတရုတ်နယ်စပ်ကုန်သွယ်ရေးကိုအားကိုနေကြရတာဖြစ်ပါတယ်တရုတ်ဘက်ကကိုဗစ် -19 ကာလကန့်သတ်တမ်းမြစ်ချက်တွေချမှတ်ခဲ့တဲ့ပြီးခဲ့တဲ့3နှစ်နီးပါးတာကာလအတွင်းမြန်မာဘက်ချမ်းမှာတည်တည်ဝလာရောက်ချရမှုပုံစံပြောင်းသွားတာကြောင့်ဈေးကွက်ပုံစံလည်းပြောင်းသွားတယ်လို့မြန်မာနိုင်ငံတည်တည်ဝလာပန်းမှန်နဲ့ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောက်ချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူကပြောပါတယ
်။လက်ရှိအနေအထားကတော့ကျွန်တော်တို့ဖြစ်နေတာကကျွန်တော်တို့ကဟိုဘက်မှာပေါ့ဟိုဒီပြုတ်ပြီးဘက်ချမ်းပေါ့ဒီဝန်တိန်မှာကျွန်တော်တို့ကဟိုသွားကြောင်းရတဲ့အနေအထားရှိတာပေါ့နော်။ငကိုလုံးကတော့ဒီအဲ2020မတိုင်ခင်ပေါ့နော်ဒီကိုဗစ်ကြီးမဖြစ်ခင်ကအဲ့ဒီဟိုဒီနေဆိုင်ကြီးမပိတ်ခင်ပေါ့ပထမအချိန်မပိတ်ခင်အချိန်ကကျွန်တော်ကဒီတော့မူဆက်105မှာဒီတော့က ဒီတတိကွင်းမှာရောင်းဝယ်လောက်တာပေါ့နော်တော့ပြီးတော့မှပဲဟိုဘက်တရုတ်ပြည်ကချမ်းသွားပြီးတော့ကားချင်းနဲ့စနစ်ပေါ့နော်အဲ့လိုမျိုးနဲ့ရောင်းတာအခုကြတော့လို့မဟုတ်တော့ပဲနဲ့ဟိုတရုတ်ပြည်ရဲ့ဝင်ကြီးကိုသွားရောင်းရတဲ့စနစ်ဖြစ်သွားတာပေါ့နော်ဖြစ်သွားတော့ဒီဘက်ကပြန်ပြီးတော့ဒီဘက်ကွင်းမှာပြန်ရောင်းတဲ့စနစ်ကတော့လက်ရှိချိန်ကြီးမလုံနိုင်သေးဘူးပေါ့နော်မလုံနိုင်ဘူးဆိုတာလည်းကန့်သတ်ချက်ပေါင်းလို့နေပေါ့နော်အဲ့လိုဖြစ်နေတဲ့အခါကျတော့အဲ့ဒီအချိန်မီရောမချင်းကတော့ကျွန်တော်တို့ကတော့နည်းနည်းတော့ကျေးဇူးအများကြီးကျွန်တော်အမြင်နဲ့တော့အဲ့လိုမြင်နေပါတယ်ဗျာ
။မူဆင်းတဲ့ဇက်ကိတ်တွေပြန်ဖွင့်မဲ့အချိန်နဲ့တရုတ်ဘက်မှာကိုဗစ်ကူးစက်မှုတွေတိုးလာနေချိန်နဲ့လည်းတိုက်ဆိုင်နေတာကြောင့်စိုးရိမ်ချက်တွေကတော့ရှိနေပါတယ်။တရုတ်ဘက်ကတော့မြန်မာဘက်ကဝင်လာမဲ့ရင်မောင်းတွေအတွက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးချက်တောင်းခံနေသေးလည်းဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်မြန်မာနယ်နယ်စပ်ကုန်သွယ်ရေးအပေါ်မှာတက်ရောက်မှုတွေကြောင့်ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ခါနာပြောက်အောင်နှိပ်ပေးမဲ့ဆက်နောက်ပြီးတော့ငှက်အမျိုးအစားခွဲနိုင်တဲ့ငှက်စားကြွေးတဲ့ဆက်စတဲ့ခစ်မီနီးပညာတွေနဲ့လှုပ်ထားတဲ့ဆက်ပစ္စည်းမျိုးစုံကိုအမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပခဲ့တဲ့ CES နီးပညာကုန်စည်ပြပွဲကြီးမှာပွဲထုတ်ပြီးတော့မိတ်ဆက်ခဲ့ကြပါတယ်။ COVID-19 မဖြစ်ခင်ကလို့ပုံမှန်အတိုင်းပြန်ပြီးတော့မှကျင်းပတဲ့2023ခုနှစ် CES ပြပွဲအကြောင်းကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
ကမ္ဘာတဝန်းကနည်းပညာအခြေခံကုမ္ပဏီတွေအနေနဲ့သူတို့ရဲ့နောက်ဆုံးပေါ်ဖန်တီးတီထွင်မှုတွေကိုစင်တင်ပြသနိုင်တဲ့ CES နည်းပညာကုန်စည်ပြပွဲကြီးကိုအမေရိကန်ပြည်ထောင်စု Las Vegas မြို့မှာ January 5ရက်ကနေ6ရက်နေ့အထိအကျင်းပခဲ့ပါတယ်။ဈေးကွက်တင်မဲ့ electronic ပစ္စည်းသစ်တွေပြသတဲ့ကမ္ဘာအကြီးဆုံးပွဲဖြစ်သလိုသူမတူတဲ့စမ်းသစ်တီထွင်မှုတွေကိုပြသဖို့အခွင့်အလမ်းရတဲ့ပွဲကြီးတစ်ခုလည်းဖြစ်ပါတယ်။နည်းပညာဆိုင်ရာထိပ်တန်းကုမ္ပဏီကြီးတွေကလည်း CES ကုန်စည်ပြပွဲကြီးမှာသူတို့ရဲ့ပစ္စည်းသစ်တွေကိုမိတ်ဆက်ပွဲထုတ်ခဲ့ကြပါတယ်2020ခုနှစ်ထဲကဆိုရင်ပထမဆုံးပြိသက်တွေအပြည့်အဝပြန်လည်တက်ရောက်နိုင်တဲ့ CES ကုန်စည်ပြပွဲကြီးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တွေတုန်းကကိုဗစ်ကရောဂါကြောင့်ပုံမှန်မလုပ်နိုင်ခဲ့ပေမဲ့ဒီနှစ်မှာတော့ဧည့်သည်တသိန်းအထိရှိမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ဒီနှစ်မှာကုန်ပစ္စည်းတွေလာရောက်ပြသတဲ့လုပ်ငန်းပေါင်း3200ထက်မနည်းရှိတယ်လို့နည်းပညာသုံးစွဲသူများဆရာအသေးဥက္ကဋ္ဌကပြောပါတယ်
Well, CES is the World Cup of Innovation, but it's where the world gathers for those at the CXO level.
CES ပြပွဲကြီးဆိုတာကစမ်းသစ်ဖန်တီးမှုပိုင်းအပြိုင်ပွဲထုတ်တဲ့ကမ္ဘာဖလားပွဲကြီးဖြစ်ပါတယ်။တကမ္ဘာလုံးကအရာရှိအဆင့်အတွေ့အကြုံရှိသူတွေစုဝေးကြတဲ့ပွဲကြီးလည်းဖြစ်ပါတယ်။ကုမ္ပဏီတွေအနေနဲ့သူတို့အကြောင်းတကမ္ဘာလုံးသိသွားအောင်စင်တင်ပြသခွင့်ရတဲ့အခွင့်အလမ်းကြီးတစ်ခုဖြစ်ပါတယ်။တခြားကုမ္ပဏီတွေနဲ့ဘလို့ချိတ်ဆက်ချင်တယ်လဲလက်လီအယောင်ဆိုင်တွေရင်းနှီးမြှုပ်နှံသူတွေသတင်းမီဒီယာတွေဈေးကွက်မြင့်တင်သူတွေကိုသူတို့ကုမ္ပဏီအကြောင်းတွေကြော်ညာနိုင်ဖို့ကြီးမားတဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ
်တက်သစ IT ကုမ္ပဏီတွေကနေထိပ်တန်းရောက်ကုမ္ပဏီကြီးတွေအထိဈေးကွက်တင်မဲ့ပစ္စည်းသစ်မျိုးစုံကိုမိတ်ဆက်ခဲ့ကြပါတယ်အိမ်သုံးပစ္စည်းမျိုးစုံကျန်းမာရေးပိုင်းဆိုင်ရာပစ္စည်းမျိုးစုံကိုတွေ့ရပါတယ်လေဘင်းနာကြောနာခါနာနေသူတွေအတွက်ရည်ရွယ်တည်ထွင်ထားတဲ့Phantom Medical Care ဆိုတဲ့နှိပ်စက်ကအမေရိကန်အစားအသောက်နဲ့ဆေးဝါးဆိုင်ရာကြီးကြပ်ရေးဌာန FDA ရဲ့ဆေးဘက်ဆိုင်ရာထောက်ခံချက်ပထမဆုံးရထားတဲ့နှိပ်စက်ဖြစ်ပါတယ်ဆက်တစ်ခုကိုဒေါ်လာ1000နီးပါးပေးရမှာဖြစ်ပေမဲ့အနှိပ်ခံသူတွေကတော့ပေးရချိုးနှက်တယ်လို့ဆိုကြပါတယ်
About 15% of hospital visitors have a neck and back pain. So if you see these
people, they are going to be 50 yards away. They are going to be jaw na ni ja du ri phit par. Ai ye twat ko chi yin ba chaung di set lo de le so ra tabor paw nai ma de. Nei set ko tane minute 20 ne tadin na pat law thong bi ya ne blaw tat ta twa ma le so ra ti ya ma phit par.
Ko khana jam ma ye atwet di twin tha de nei set ga ကိုအတွက်သိပ်ပြီးမလို့သေးဘူးလို့ဆိုရင်လေလူတိုင်းမဖြစ်မနေလိုတဲ့လမ်းပြဆက်ရှိပါတယ်ဂျပန်နိုင်ငံအခြေစိုက်လူဗစ်ဆိုတဲ့ကုမ္ပဏီကတီထွင်ထားတဲ့လမ်းပြဆက်ကဂုတ်ပိုးမှာတတ်ထားလိုက်ရင်ကိုသွားချင်တဲ့ခရီးကိုအတန်ရဲတုံခါမှုရဲလုပ်ပေးပြီးတော့လမ်းပြပေးပါတယ်သွားချင်တဲ့နေရာကိုသူ့မိုဘိုင်းဖုန်း app ထဲမှာလိမ့်စာထည့်ပြီးတာနဲ့ ဖုန်းကိုကြည့်နေစရာမလိုတော့ပါဘူး။ဖုန်းနဲ့ဆက်နေကကျိုးမဲ့ဆက်သွယ်ချိတ်ဆက်ထားတဲ့အတွက်သွားရမယ့်လမ်းအစဉ်အဆက်ကိုဆက်ကနေအတိပေးပြောပြနေတာဖြစ်ပါတယ်
When they use the map application, they concentrate on the map and a smartphone, so they cannot...
Lampia application don't need, so in smartphone, they don't need a mirror to change the iron site to the other. Baby, where am I? Barishi need the less or I'm a deny no about. But all the side, the guy damn you, let's see, I'm a Lampia pull a pull away, but this is a good thing, you know, go to a lawyer, go, ACC, you know, I'm a pretty bad.
လူတွေနေစဉ်သွားလာနေထိုင်တဲ့အခါမှာမဖြစ်မနေအသုံးလိုတဲ့ပစ္စည်းမျိုးစုံကို CES ကုန်စည်ပြပွဲကြီးမှာမိတ်ဆက်ခဲ့ကြသလိုဝါသနာပါရလုံနိုင်ဖို့ပံ့ပိုးပေးတဲ့ပစ္စည်းမျိုးစုံကိုလည်းပွဲထုတ်ပြသခဲ့ကြပါတယ်။ American ပြည်ထောင်စု Michigan ပြည်နယ်အခြေစိုက် Bird Buddy ဆိုတဲ့ကုမ္ပဏီကတော့ AI ဉာဏ်ရည်ရုနဲ့ဖန်တီးထားတဲ့ငှက်အစာကြွေးဇက်ကိုတီထွင်ထားပါတယ်။ငှက်မျိုးစုံကြည့်ရတာကိုဝါသနာပါသူတွေအတွက်အထူးကရည်ရွယ်လုပ်ထားတာပါ။ငှက်စာတွေထည့်ရတဲ့အစာကျွေးဆက်ရှိရာလာစားကြတဲ့ငှက်တွေကဘယ်ငှက်အမျိုးအစားဖြစ်တယ်ဆိုတာကို AI ဉာဏ်ရည်ရုကသိရှိပြီးတော့ဖုန်း app ထဲမှာဘာငှက်တော့ဖြင့်အစာလာစားနေပြီဆိုတာကိုအသိပေးတာပါငှက်မျိုးစိတ်ပေါင်း 1,000 ကျော်ကို AI ကမှတ်သားပေးထားတဲ့အတွက်ငှက်တွေကိုချစ်မြတ်နိုးသူတွေအနေနဲ့ကိုယ့်အိမ်ထဲကနေတတ်တောင့်တတ်တာငှက်မျိုးစုံကိုလေ့လာနိုင်ကြမယ်လို့ဆိုပါတယ
် collect them all is kind of what we say right it's bringing people a lot of joy connecting with the wildlife in their backyard it creates a fun
ကိုယ်နောက်ဖက်မှာတင်တော်ရိုက်ငှက်လေးတွေကိုကြည့်နိုင်ပြီးစိတ်ကြည်နူပျော်ရွှင်စေနိုင်ပါတယ် app ထဲမှာငှက်မျိုးစိတ်မျိုးစုံကြည့်နိုင်အောင်ဖန်တီးထားပါတယ်တော်ရိုက်တိရစ္ဆာန်ထင်းထင်းဆော့ဆော့ရေးအပိုင်းအတွက်အရန်အသုံးဝင်တဲ့အချက်အလက်တွေအများကြီးကိုလည်းစုဆောင်းထားနိုင်ပါတယ
်အခု2023ခုနှစ်ကုန်စည်ပြပွဲကြီးမှာ AI ဉာဏ်ရည်တုနဲ့လုပ်ထားတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ထားပြီးတော့အလိုအလျောက်တုံ့ပြန်နိုင်တဲ့ Internet of Things IoT ပစ္စည်းတွေအများကြီးတွေ့ရတယ်လို့နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူ Nicole Scott က AP သတင်းဌာနကိုပြောပါတယ
် We're seeing a lot of IoT in the home there's a lot of AI popping up
Internet ကွန်ရက်တစ်ခုထဲမှာချိတ်ဆက်သုံးတဲ့ IoT အိမ်သုံးပစ္စည်းတွေအများကြီးတွေ့ရပါတယ်ကိုလွှင့်ပြလိုက်တဲ့အမိုက်ကဘာလဲဆိုတာကိုသိတဲ့ Smart အမိုက်ပုံကနေ Smart ငှက်စာကြွေးဆက်အထိAI ဉာဏ်ရည်တုနဲ့လုပ်ထားတဲ့စိတ်ဝင်စားစရာပစ္စည်းတွေလည်းအများကြီးပါကိုပတ်ဝန်းကျင်မှာရှိနေတာတွေပိုးပြီးအတိတ်ပဲပြည့်စုံသွားအောင်အသုံးဝင်နိုင်တဲ့နည်းတွေနဲ့ဖန်တီးပြထားကြပါတယ
်အိမ်သုံးပစ္စည်းတွေပိုးပြီးကြီးလင်းပြတ်သားတဲ့ရုပ်မြင့်သံကြားတွေနည်းပညာသုံးကျန်းမာရေးဆိုင်ရာပစ္စည်းတွေရှေ့ပြေးနည်းပညာနဲ့လုပ်ထားတဲ့မော်တော်ယာဉ်တွေ smart လက်ခံဖုန်းတွေမျိုးစုံကို Las Vegas မြို့မှာ January 5ရက်နေ့ကနေ6ရက်နေ့အထိကျင်းပခဲ့တဲ့ CES ကုန်စည်ပြပွဲကြီးမှာပွဲထုတ်ပြသခဲ့ကြပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါမဆူမြတ်မော်အစီအစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမရဲ့တတ်တန့်ရောင်သတင်းလွှာအစီအစဉ်မှာတော့အီရန်နိုင်ငံမှာခေါင်းစည်းပဝါမချုံလို့အမျိုးသမီးတဦးအသက်ဆုံးခဲ့ရတဲ့ဖြစ်ရပ်ဆန့်ကျင်တဲ့သူတွေထဲမှာပါဝင်တဲ့နာမည်ကြီးမင်းသမီးအဖမ်းခံရကနေပြန်ပြီးတော့လွတ်မြောက်လာပါတယ်။နာမည်ကြီးဗြိတိရှအဆိုတော်ကိုသူ့ရဲ့မိခင်နိုင်ငံကနိုင်ငံသားအဖြစ်နဲ့ချီးမြှင့်လိုက်ပါတယ်။ဒီလိုကဘာတလွားကထင်မော်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုစူးစီးပြီးဒီသတင်းမဲ့ရဲ့တက်တန်ရောက်သတင်းလွှာအစီအစဉ်မှာမဲရေးတနာကျော်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီရန်နိုင်ငံမှာဒီဇင်ဘာလ18ရက်နေ့ကဖမ်းခံရတဲ့နာမည်ကြီးရုပ်ရှင်မင်းသမီးအာမခန်နဲ့ပြန်လွတ်လာတယ်လို့ဇန်နဝါရီလ4ရက်နေ့သတင်းမှာကြေညာပါတယ်အီရန်နိုင်ငံမှာခေါင်းဆောင်ဘဝတေချာမချုံလို့ဆိုပြီးတော့ဘာသာရေးရဲတပ်ဖွဲ့လက်ထက်မှာအမျိုးသမီးတူတေဆုံသွားရပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပေါ်တဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုထောက်ခံမှုပြသလို့ဆိုပြီးတော့တာရနဲအာလီဒူစတီကိုဖမ်းသွားတာဖြစ်ပါတယ်။သူက2016အကယ်ဒမီဆုပေးပွဲမှာအကောင်းဆုံးနိုင်ငံသားရုပ်ရှင်ဆုရရှိသွားတဲ့ The Salesman ဆိုတဲ့ရုပ်ရှင်ကခေါင်းဆောင်မင်းသမီးဖြစ်ပါတယ်။အီရန်ကအမျိုးသမီးတွေမဆောင်မနေဆောင်ရမယ့် Hijab ခေါင်းဆောင်ဘဝမချုံမဲနဲ့ Woman Life Freedomအမျိုးသမီးဘဝလွတ်လပ်ခွင့်ဆိုတဲ့အီရန်နိုင်ငံလမ်းမပေါ်ထွက်ဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်သံဒီစကလုံး၃လုံးကိုကတ်စ်လို့ရေးထားတဲ့စိုင်းပုံကင်ထားတဲ့သူ့ရဲ့ဓာတ်ပုံကို Instagram စာမျက်နှာမှာတင်ခဲ့တာဖြစ်ပါတယ်။ ILNA သတင်းမှာတော့အမကန်နဲ့ပြန်လွတ်လာတယ်ဆိုတာအပြင်တခြားဘာမှထူးထူးခြားခြားပြောမထားပါဘူး။ Tyrion မျိုးတော်ကနာမည်ဆိုးနဲ့ကြော်ကြတဲ့ Even အကျဉ်းအောင်ရှင်မှာရိုက်ထားတဲ့သူ့ရဲ့ဓာတ်ပုံလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။သူ့အပြင်တခြားနာမည်ကျော်မင်းသမီးတွေအမျိုးသမီးအမှုပညာရှင်တွေလည်းခေါင်းဆောင်ဟီချန်မဆောင်ထားတဲ့ဓာတ်ပုံတွေတင်ခဲ့ကြတာပါ။အမှုပညာရှင်တွေဒီကိစ္စတွေမှာပြောဆိုမှတ်ချက်ပြုတာမျိုးအာနာဝိုင်တွေရဲ့အဆိုလက်မော်ကအဒီကယွန်တွေကိုထောက်ခံရေးသားတာမျိုးတွေအတွက်ခေါ်မေးခံရတချို့ထိမ့်သိမ်းခံထားရတယ်လို့လည်းအီရန်ဆိုရပိုင် IRNA သတင်းဌာနကဖော်ပြပါတယ်။2020ခုနှစ်တုန်းကလည်းမင်းသမီးအာလီဒူစတီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကို Twitter စာမျက်နှာမှာဝေဖန်လို့ဆိုပြီးတော့ဆိုင်းငံ့ပစ်တယ်ငားလာချခံရတာပါ။အီရန်မှာလွန်ခဲ့တဲ့3လအဆိုရဆန္ဒပြပွဲတွေစဖြစ်ခဲ့ကအစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုကိုဝေဖန်တဲ့အမှုပညာရှင်တွေသတင်းတောက်တွေရှေ့နေတွေကိုဖမ်းဆီးနေတာမှာအခုမင်းသမီးအာလီဒူစတီပါဝင်ဖမ်းထားသူတချို့အာမခံနဲ့ပြန်လွှတ်ထားတာတွေရှိပါရဲ့ရှင်။ဗြိတိသျှအဆိုတော်ဒူဝါလီပါကိုအယ်ဘေးနီးယားသမ္မတကထီရာနာမြို့တော်မှာအခမ်းအနားနဲ့နိုင်ငံသားအဖြစ်ဆုချီးမြှင့်လိုက်ပါတယ်။ဒူဝါလီပါကအခုလိုမျိုးကျမနိုင်ငံနဲ့ကျမလူမျိုးကိုကိုစားပြုခွင့်ရတာကကျမနဲ့ကျမမိသားစုအတွက်အထူးကျေနပ်ဂုဏ်ယူစရာပါလို့ပြောသွားပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာနာမည်ကျော်ကြားနေတဲ့ဒူဝါလီပါကလန်ဒန်မြို့တော်မှာမွေးဖွားတာဖြစ်ပေမဲ့သူ့ရဲ့မိဘတွေကအယ်ဘေးနီးယားနယ်ပယ်အများစုနေထိုင်တဲ့ကော့ဆိုဗိုဒေသကဖြစ်ပါတယ်။1990ပြည်လုံးနှစ်တွေအဲဒီကကော့ဆိုဗိုဒေသနောက်တော့ဆာဗီးယားနိုင်ငံဖြစ်သွားတဲ့ကွန်မြူနစ်ဝါဒီယူဂိုစလာဗီးယားကနေပြီးတော့လွတ်လပ်ရေးရဖို့ကြိုးပမ်းနေချိန်မှာသူ့ရဲ့မိသားစုကဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်လာခဲ့တာဖြစ်ပါတယ်။နိုဝင်ဘာလကမှကျင်းပခဲ့တဲ့ဂုဏ်သုဆောင်နိုင်ငံသားပေးရပွဲအခမ်းအနားမှာတော့ဒူဝါလီပါကအယ်ဘေးနီးယားနဲ့ကော့ဆိုဗိုအတွက်ဂုဏ်ဆောင်တဲ့အောင်မြင်မှုတွေရယူပေးခဲ့တယ်လို့အယ်ဘေးနီးယားသမ္မတဘက်ချ်ရန်ဘီဂျတ်ကပြောပါတယ်။ဒူဝါလီပါဟာအယ်ဘေးနီးယားနိုင်ငံရဲ့130မြောက်လွတ်လပ်ရေးနေ့မှာပဲသူ့ရဲ့အဲဒီကဖျော်ဖြေပွဲခီးစဉ်ကိုအဆုံးသတ်ခဲ့တာဖြစ်ပါလေ။ Took my crew to Japan, partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မရေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောက်သတင်းလွှာအစီအစဉ်ကိုရှုစားနှาศင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင်။
အစီအစဉ်ကချမှတ်ခဲ့တဲ့သဘောတူညီချက်900ကိုအကောင့်ထဲပေါ်ရေးဟာအရေးကြီးပြီးစစ်ကောင်စီကိုအကောင့်ထဲပေါ်ဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်2ယောက်ကတိုက်တွန်းလိုက်ကြပါတယ်။ဂျကာတာမြို့တော်ရဲ့အပြင်ဘက်ဘိုကားမှာတနင်္လာနေ့ကအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုပြောလိုက်တာဖြစ်ပါတယ်။စီးပွားရေးပူပေါင်းဆောင်ရွက်ရေးအပြင်ရွှေ့ပြောင်းလုပ်သားတွေပေါ်အလုပ်ကိုင်ချဖွေရေးကုမ္ပဏီတွေကခေါင်းပုံမဖြတ်နိုင်အောင်အကာအကွယ်ပေးရတဲ့နှစ်နိုင်ငံသဘောကျညီခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံအော်စတြေးလျနိုင်ငံသားရှော့တန်နယ်ကိုချွင်းချက်ခံဝင်ကတိနဲ့ကျင်းအောင်ကပြန်လွတ်ပေးခဲ့တဲ့လူငင်းခွင့်ကိုပြန်လည်ရုပ်သိမ်းကြောင့်စစ်ကောင်စီကဒီဇင်ဘာလ6ရက်မှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့မကြာခင်တုန်းကမှသတင်းကလူမှုမီဒီယာတွေမှာပြန့်နှံ့ခဲ့တာပါသူ့အနေနဲ့နောက်ကျင်းပြစ်ဒဏ်ကျွလွန်မှာကလွတ်ပေးစဉ်ကကျွင်းချန်ခဲ့တဲ့ပြစ်ဒဏ်များပါတပေါင်းစည်းတဲ့ကြားခံမယ်လို့ခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့မစ္စတာရှောင်းနာနဲ့ဟာအခုခါမှာ Facebook လူမှုကွန်ရက်နဲ့သတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးမကန်ပြောကြားနေတဲ့အတွက်အခုလိုရုပ်သိမ်းရတာဖြစ်တယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံကစစ်ပွဲကိုအရက်သားတွေနေထိုင်ရာနေရာတွေမှာဘယ်သူဘွားမခွဲခြားပဲတိုက်ခိုက်တာကဖျားသခင်နဲ့လူလားဆာမှုကိုစတ်ကျင်တဲ့စစ်ပွဲတွေဖြစ်တယ်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကဒီကနေ့ဗာတီကန်မှာပြောကြားလိုက်ပါတယ
်။2023ခုနှစ်ဇန်နဝါရီလ9ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို ဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bot Best နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.